တရုတ်နိုင်ငံမှာတနင်္လာနေ့ကကိုဗစ်ကာယောဂါဆိုင်ရာကန့်သတ်ချက်တချို့ကိုဖြေလျှော့ပေးခဲ့ပြီးမဲ့လည်းအစိုးရအနေနဲ့ချမှတ်ထားတဲ့ Zero COVID COVID ကာယောဂါလုံးဝကင်းစင်ရေးရည်မှန်းချက်ကိုတော့ဆက်လက်အတည်ပြုထားပါတယ်။အဲဒီလို COVID ကာယောဂါဆိုင်ရာတင်းကျပ်ကန့်သတ်မှုတွေကိုနိုင်ငံတော်ဆန္ဒပြနေကြသလိုတချို့နေရာတွေမှာတရုတ်သမ္မတရှီဂျင်းပင်နှုတ်ထွက်ရေးတောင်းဆိုနေကြပါတယ်။ဆယ်စုနှစ်တွေအတွင်းအာဏာရကွန်မြူနစ်ပါတီအပေါ်အကြီးမားဆုံးစန့်ကျင်မှုဖြစ်တဲ့ဆန္ဒပြပွဲကိုတော့တရုတ်အစိုးရကရည်ညွှန်းပြောဆိုမှုမရှိသေးပါဘူး။ဒါပေမဲ့တားမြစ်ကန့်သတ်ချက်အနည်းငယ်ဖြေလျှော့ပေးမှုဟာဆိုရင်ဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ရည်ရည်ရွယ်တာဖြစ်တယ်လို့ရှုမြင်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံပိုင်းမှာဆန္ဒပြသူတွေကနိုင်ငံအနောက်ပိုင်းဒေသမှာကိုဗစ်ကန့်သတ်ချက်တွေရုပ်သိမ်းပေးဖို့ဆိုပြီးကြွေးကြော်နေကြပါတယ်။ဒါဆိုရင်ရှင်ကျန်းပြည်နယ်ရှိလူနေတိုက်တန်းမီးလောင်ရာကိုဗစ်စီးမြင်းတွေကြောင့်မီးတပ်တွေအချိန်မီရောက်မလာတဲ့အတွက်လူဆယ်ဦးသေဆုံးခဲ့တာကိုရည်ညွှန်းခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်နိုင်ငံရဲ့စီးပွားရေးနဲ့ဗန္ဒာရေးအဓိကမြို့ကြီးဖြစ်တဲ့ရှန်ဟိုင်းမြို့မှာဆိုရင်စန္ဒပြသူတွေကအစိုးရကိုစန့်ကျင်တဲ့အနေနဲ့စက္ကူအဖြူရောင်တွေကင်ဆောင်ပြီးငြိမ်းချမ်းစွာစန္ဒပြနေကြပါတယ်။အဲ့ဒီရှာဟိုင်းမြို့ကန်တူကဆိုရင်ကိုဗစ်ကာယောဂါကိုမကြောက်တော့ကြောင်းအားလုံးပုံမှန်ဖြစ်နေပြီဖြစ်ကြောင်း VOA ကိုပြောဆိုပါတယ်ခင်ဗျာ။